COVID-19 ကာယရောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာချိန်မှာဒီရောဂါကုသဆေးတွေထုတ်လာနိုင်ပါပြီ။ဒီလိုထုတ်နိုင်အောင်ကျွမ်းကျင်ပညာရှင်တွေဘယ်လိုလုပ်ဆောင်လဲဆိုတော့ကိုယူတာပြည်နယ်နယ်စင်တက်ခွဲကန်းစီဝါစစ်ဆေးဌာနအကြီးအကဲဒေါက်တာရာဝင်းကျေကိုမျိုးရပြီးပြန်ပြတင်ပါမယ်။မင်္ဂလာပါဒေါက်တာရာဝင်း။မင်္ဂလာရှင်။COVID-19 ရောဂါပိုးလာဆိုလို့ရှိရင်ဒီလူတွေကြားထဲမှာပေါ့နော်ပြန့်နှံ့နေပြီးတော့လူတွေကဒီ COVID နဲ့ရှင်တွဲပြီးတော့နေထိုင်နိုင်တဲ့အဆင့်ကိုရောက်လာပါတယ်။ဒါဒီလိုဖြစ်လာဖို့အတွက်ပေါ့နော်ဒီသူကေသနာပညာရှင်တွေဆေးတွေအဆင့်ကိုထုတ်ကြပါတယ်။ဟိုကာကွယ်ဆေးတွေကနေပြီးတော့အခုပေါ့နော်ဒီထိုးဆေးတွေအခုဆိုတောက်ဆေးတွေလည်းပိုးနေပါတယ်။ဆိုတော့အဓိကဒေါက်တာဇာဝန်းကြီးကိုတောက်ဆေးနဲ့ပတ်သက်ပြီးတော့ပဲနေချင်ပါတယ်။တောက်ဆေးကိုထောက်ဖို့လို့သူကတဲ့နာပညာရှင်နဲ့စဉ်းစားတဲ့အခါမှာဘာလို့အဓိကထားပြီးတော့စဉ်းစားလဲပထမဆုံးပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဒီ virus တွေဒီ covid မှမဟုတ်ဘူးဘယ် virus ကိုမဆိုလို့ target လုပ်ဖို့စဉ်းစားရဆိုလို့ရှင် number 1အချက်အရေးကြီးတာကဒီ virus ကိုဟိုရည်ရွယ်ပြီးတော့ပြစ်မှတ်ထားတဲ့ဟာကလူကိုဘယ်လောက်ထိထိနိုင်ကြလဲဆိုတာဒါပထမဆုံးအရေးကြီးတဲ့ဟာပေါ့ဒါလိုမျိုးလုပ်ဖို့အတွက်ကိုဘယ်လိုမျိုးလုပ်ရလဲဆိုတော့ virus မှာလည်းရှိတဲ့ protein တွေကိုသူကအဖယ်ထုတ်ရတယ်။လူဘက်မှာသွားပြီးတော့တူတဲ့ဟာကိုတူတဲ့ဟာရှိရဆိုရင်ဒီကောင်ကဟိုသူတို့ပြစ်မှတ်မထားဘူးပေါ့နော်။လူဘက်မှာမပါဘူး virus မှာလည်းရှိတယ်ဆိုတဲ့အဥ္စာကိုသူကပြစ်မှတ်ထားရတယ်။ဒါကသူတို့အဲ့လိုမျိုးသွားတယ်နည်းလမ်းပေါ့။နောက်ပြီးတော့အဲ့ဒီကနေနောက်တစ်ဆင့်ဘယ်လိုသွားလဲဆိုတော့ virus မှာလည်းရှိရတော့ဟုတ်တယ်။ဒါပေမဲ့ဒီအပြင်မှာ virus ကိုသူကဘလိုမျိုးအခြေအနေမျိုးမှာလဲဥပမာမျိုးပွားမဲ့ဟာရပ်တန့်ပေးမှလားဒါမှမဟုတ် virus ရဲ့ဖွဲ့စည်းပုံကိုသူတို့ကရပ်တန့်ပေးမှလား virus ရဲ့မျိုးဗီဇကိုသူတို့ကထိခိုက်စေမှလားဘလိုမျိုးနည်းလမ်းနဲ့လုပ်သူတို့ကဆက်ပြီးတော့စဉ်းစားပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်သူပြေသနာပညာရှင်တွေအခုတည်ထွင်ပြီးတာပေါ့နော်တောက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလောက်အဓိကရှိပါလဲပြောပြပေးပါ
COVID နဲ့ပတ်သက်ပြီးတော့တောက်ဆေးဆိုလို့ရှိရင်သူတို့အခုလောလောဆယ်မှာပေါ့ဟိုရေးပေါ်အသုံးပြုခွင့်ကျထားတဲ့ဟာတွေကတော့နှစ်မျိုးပဲရှိသေးတယ်ပေါ့နော်။ကျန်တဲ့ဟာတွေဟို clinical trial တွေမှာရှိနေတဲ့ဟာတွေကတော့6မျိုး8မျိုးလောက်တော့ရှိတယ်။ဒါပေမဲ့ဒီအခုလောလောဆယ်မှာအရေးပေါ်အသုံးပြုခွင့်နော်ဒီဘက်ကျထားတဲ့ဟာကဆိုတော့နှစ်မျိုးရှိတယ်။ Merck ဘက်က Molnupiravir နဲ့ဟာရဲ့နောက်ပြီးတော့ Pfizer ဘက်က Paxlovid ဆိုတဲ့ဟာရဲ့ဟုတ
်ဟုတ်ဆရာပထမဆုံးဒီကဒီ Pfizer ထုတ်တဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါ။သူကထိရောက်မှုဘယ်လောက်ရှိလဲပေါ့နော်။နောက်ပြီးတော့ဘယ်လိုမျိုးသူ့ကို target ဆိုတော့ target လုပ်တယ်ဆိုတော့ဘယ်လိုမျိုးဒီဆေးထုတ်နိုင်မှုတော့ဘာတွေလုပ်တယ်ဆိုတော့ပြောပြပေးပါ။
Okay ဟုတ်ပြီ။Paxlovid ဆိုတာသူ့ရဲ့ drug compound name ပေါ့နော်။ Paxlovid ကသူ့ရဲ့ဈေးကွက်ထဲဝင်တဲ့ name ပေါ့နော်။percentage နဲ့ပြောမယ်ဆိုလို့ရှိရင် Paxlovid ကသူက 89% efficacy ရှိတယ်။ 89% efficacy ဆိုတဲ့ဟာကသူကဒီ COVID ရပြီးတဲ့လူကဒီဆေးကိုတောက်တယ်ဆိုလို့ရှိရင် 89% ရာခိုင်နှုန်းသောလူတွေကအရေးပေါ်အခြေအနေမရောက်တော့ဘူး။ဆေးရုံမရောက်ဘူးမသိဘူးပေါ့။ဆိုတော့အဲ့ဒီဟာလိုမျိုးသူကအတက် efficacy သူရဲ့သဘောတရားကိုပြောတာပေါ့နော်။ဆိုတော့ 89% ရာခိုင်နှုန်းတောင်သူတို့ဒီလောက်ဖြစ်အောင်သူတို့ဘလို့မျိုး target ထားသလဲဆိုလို့ရှိရင်ကဒီ virus ကဘယ်လိုလေးပေါ့နော်ဒါ cell ဆိုလို့ရှိရင် virus က cell ထဲကိုဝင်တယ်အဲ့လိုဝင်ပြီးလို့ရှိရင်သူကအတွင်းထဲရောက်တော့မှသူ့ရဲ့မျိုးဗီဇာကိုသူကဟိုဖွင့်ထုတ်တယ်ပေါ့မျိုးဗီဇာကိုသူကဖွင့်ထုတ်လိုက်တော့ကျက်မောက်ပြီးလေအခွန်ကွာမျိုးဗီဇာလေးထွက်လာအဲ့မျိုးဗီဇာရောက်သွားပြီဆိုလို့ရှိရင်သူ့ရဲ့ဒီဟို genome RNA လို့ဒီကျမတို့ခေါ်တာကမျိုးဗီဇာ RNA အဲ့ RNA အစိတ်ရောက်သွားပြီဆိုလို့ရှိရင်သူ့မှာနှစ်မျိုးကွဲတယ်ဒီ covid မှာဆိုလို့ရှိရင်သူကနှစ်မျိုးကွဲတယ်ဘယ်လိုမျိုးသွားမလဲဆိုသူ့ရဲ့ဟာ RNA အစိတ်ရနေပြီးတော့RNA တခုရှိတယ်ဆိုရင်သူကဒီ RNA ကိုအသုံးပြုပြီးတော့ဟို protein တွေထုတ်မလားဒီ RNA ကိုအသုံးပြုပြီးတော့ဟိုတခြား RNA ထပ်ပွားမလားဆိုပြီးတစ်မျိုးရှိတယ်ပေါ့အဲ့တော့ဒီ RNA ကိုအသုံးပြုပြီးတော့ protein ကိုသွားမယ်ဆိုလို့ရှိရင်ဒီ protein တွေရဲ့အကုန်လုံးထွက်လာပြီးတော့သူက RNA virus အသစ်တစ်ခုပြန်ပြီးတော့ရတယ်ဒီ RNA ကိုအသုံးပြုပြီးတော့ RNA နောက်တစ်ခုပွားမယ်ဆိုလို့ရှိရင်သူကဒီတခြားဟိုဒီအခုနပွားထားတဲ့ protein တွေတွေကိုဒီဘက် RNA သွားပြီးတော့virus အတက်တခုတလုံးမျိုးရမယ်ပေါ့အခုခုနကပြောဒီဟို Paxlovid ကသူကဘာကို target ထားလဲဆိုရင်ဒီ RNA ကနေပြီးတော့ protein ကိုသွားတဲ့ဟာမှာသူကအဲ့ protein ကိုသွားတဲ့ protein အချင်းချင်းလေးတွေကိုသူကခွဲပြီးတဲ့ enzyme တစ်ခုရှိတယ်အဲ့ enzyme ကိုသူကပိတ်တယ်ပေါ့အဲ့လိုပိတ်လိုက်တဲ့ခါကျတော့သူကဒီဘက်ကတခြားဟာတွေဘာပဲဖြစ်နေဖြစ်နေဒီဘက်မှာသူက virus အတက်ကိုလုံးဖို့အတွက်ကို protein မရှိတော့လုံးဖို့အတွက် protein မရှိတော့တဲ့အတွက်ကြောင့်မို့ဒီ virus ကဒီနေရာမှာပဲပြီးသွားတယ်
အဲ့ ဒါ Pfizer ဟာပေါ့နော
်ဟုတ်ကဲ့
ဆိုတော့ Merck company ကထုတ်တဲ့ဆေးကြတော့
Merck ကထုတ်တဲ့ဟာကသူကဟိုထုတ်တာ Pfizer ထက်တော့စောတယ်ဒါပေမဲ့အခုမှသူ EUA ကြတဲ့ဟာပေါ့နော်သူကတခြား virus အတွက်ကိုသူကအရင်ပြောထုတ်ထားပြီးတော့သူတို့အခုဒီဟာအတွက်သုံးလို့ရတာဆိုပြီးစမ်းနေတာဖြစ်တယ်ဆိုတော့သူကဒီ COVID မှာဆိုရင် COVID ဒီ SARS-CoV-2 virus ကိုသူက efficacy ဘယ်လောက်ရှိလဲဆို65ရာခိုင်နှုန်းလောက်တော့သူကစေယုံတရရအောင်ကာကွယ်ပေးတယ်သူဖြစ်တဲ့လူတွေကဒါတောက်လို့ရှိရင်65ရာခိုင်နှုန်းသောစေတောက်တုံးတဲ့လူတွေကဟိုရောဂါအပြင်းထန်မဖြစ်ဘူးစေယုံဟိုတက်ပြီးမရှိနိုင်မကယ်နိုင်တိတ်မဖြစ်ဘူးပေါ့နော်အဲ့လိုမျိုးပြောတာပေါ့သူကကြတော့ဘယ်လိုမျိုးအလုံးလုံးတယ်လဲဆိုလို့ရှိရင်သူဒီခုနကတော့ပြောတဲ့ဟာပေါ့နော် RNA virus ပေါ့ virus ကစက်ဆဲဝင်နေ RNA သူဖြစ်သွားတယ် RNA ဖြစ်သွားတဲ့အချိန်ခုနကတော့ဟို Pfizer ဆိုလို့ရှိရင်ဒီဘက်ကိုသွားတယ်ဒီဘက်ဒီ marker ဟာကြတော့သူက RNA ရနေပြီးတော့ RNA အစ်စ်ထုတ်တဲ့ဘက်ကိုသွား RNA ရနေ RNA အစ်စ်ထုတ်တဲ့ဘက်မှာဟိုသူကအဲ့ဒီကြောင်းပေးတဲ့ enzyme ရှိတယ် RNA ရနေ RNA ပွားပေးတဲ့ enzyme ပေါ့နော်အဲ့ပွားပေးတဲ့ enzyme ကိုသူကနေပြီးတော့ target ထားပြီးတော့ပိတ်လိုက်တယ်ပိတ်လိုက်တဲ့ခါကျတော့တခြားဘယ်နေရာသူတခြားဟို cell ထဲမှာဗာရက်ဖြစ်နေဖြစ်နေဒီဘက် RNA ရနေ RNA ကိုမကူးနိုင်တော့တဲ့အတွက်ကြောင့်မလို့ virus ကအဲ့နေရာမှာ
နော် covid 19အတွက်ဒီတောက်ဆေးရလည်းပေါ်နေပေါ့နော်ဒီရောဂါဖြစ်လို့ရှင်ကုသဖို့အတွက်ဆိုတော့တောက်ဆေးရှိနေဆိုတော့ကာကွယ်ဆေးတွေကရောဆက်ပြီးတော့ထုတ်ဖို့လိုသေးသလားလိုမယ်ထင်ပါသေးလား
ဟုတ်လိုပါသေးကာကွယ်ဆေးကိုဟို course တရားလို့ထိုးပြီးသွားပြီဆိုလို့ရှင်ဆေးပတ်လည်းပေါ့ဆိုရင် booster ထပ်မထိုးတော့ပဲနဲ့ဒီတောက်ဆေးကိုပဲစောင့်ထားလို့ရမှာဆိုပြီးတော့တောက်ဆေးကစောင့်တာတောက်တာပို့ပြီးတော့အဆင်ပြေဘာလို့လဲဆိုတော့ဟိုကိုကဘလောက်ထိခံနိုင်မလဲမခံနိုင်ဘူးလဲဆိုတော့ဟာပြောလို့မရအောင်လေဆိုတော့အခါကျတော့ booster ကတော့ဘယ်ထိုးတင်ပါတယ်မဖြစ်ဘဲနဲ့ဒီဟိုဆေးကိုကြိုပြီးတော့တောက်ထားမယ်ကာကွယ်တာပေါ့ဆိုတဲ့ဟာလိုမျိုးအဲ့လိုမျိုးလုပ်လို့မရအောင်အဲ့လိုမျိုးလုပ်မယ်ဆိုတာကာကွယ်ဆေးကိုပဲသွားထိုးပါဆိုပြီးတော့ပြောချင်ပါတယ
်ဒေါက်တာဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်တိတ်ပန်နေနည်းပြရခန်းတော့ဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာဆက်ဆံပါ